နင်္ဂလာပါရှင
်နင်္ဂလာပါရှင်မမ
โอเคကျမတို့အခုလိုမျိုးပေါ့မအားမလတ်တဲ့ဂျာတွေကနေဒေါက်တာတော်သက်ခိုင်လာပြီးတွေ့ဆုံမိန့်ညွှန်ပြီးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင
်โอเคကျမလည်းကျေးဇူးအများကြီးတင်ပါတယ်ကျမကိုရွေးချယ်ပြီးတော့မေးတဲ့အတွက်လေ
โอเคပါအခုဒေါက်တာတော်သက်ခိုင်ကဒီပြည်သူ့လွှတ်တော်မှာဆိုလို့ရှိရင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ပေါ့နော်မြန်မာဒီမိုကရေစီဖွဲ့ချုပ်ရဲ့ဒီလွှတ်တော်အမတ်တယောက်အနေနဲ့အခုပါဝင်ဆောင်ရွက်နေပြီပေါ့နော်ဘယ်ကော်မတီတွေမှာများပါပါလဲရှင်
ကျမဗန်များနဲ့ငွေရေးကြေးဆိုင်ရာဖွံ့ဖြိုးတိုးတက်မှုကော်မတီမှာအဖွဲ့ဝင်အနေနဲ့ပါပါတယ်ရှင
်ဟုတ်ကဲ့ပါအဲ့ဒီကော်မတီရဲ့လုပ်ငန်းဆောင်တာပေါ့နော်ဘာတွေညဆောင်ရမလဲဆိုတော့အချင်းချင်းလေးပြောပြပေးပါလားရှင
်ဟုတ်ကဲ့ပါရှင်ကျမတို့ကော်မတီကတော့အဓိကလေဒီဗန်တွေဖွံ့ဖြိုးတိုးတက်ဖို့ပေါ့နော်ဗန်နဲ့ငွေရေးကြေးဆိုင်ရာဆိုတော့အာမခံလုပ်ငန်းတွေပါတယ်နောက်တစ်ခုက Micro Finance ပေါ့နော်ဒီအသေးစားချင်းငွေတွေဒီဘယ်လိုလဲဆိုလို့ရှိရင်ကျမတို့စီးပွားရေးတစ်ခုဖွံ့ဖြိုးတိုးတက်ဖို့ဆိုလို့ရှိရင်ဒီစီးပွားရေးအဖွဲ့အစည်းအတိုင်းဝိုင်းကနေပြီးတော့မှကျမတို့ဗန်နေရဲ့ဟိုပေါ့နော်ဗန်နေရဲ့ဝန်ဆောင်မှုတွေလိုတယ်ပေါ့နော်အဲဒီစီးပွားရေးတွေကလိုအပ်တဲ့ဗန်ဘက်ကဝန်ဆောင်မှုတွေများများပေးပြီးတော့မှစီးပွားရေးဖွံ့ဖြိုးတိုးတက်အောင်လုပ်ဖို့ရည်ရွယ်ချက်တွေနဲ့ဒီကော်မတီဖွဲ့စည်းထားဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါအဲ့တော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တယောက်အနေနဲ့ဒီကိုယ့်ရဲ့မဲဆန္ဒရှင်တွေပေါ့နော်သက်ဆိုင်ရာမဲဆန္ဒအဲ့ဒီမဲဆန္ဒနေမြေတွေမှာဟိုထိတွေ့ဖို့ပေါ့ဒီအောက်ခြေ grassroot တွေနဲ့ထိတွေ့ဖို့လူများဘလို့အစီအစဉ်တွေများရှိပါလဲရှင
်အဲကျွန်မတို့အကြံဉာဏ်ပေးသွားတယ်ပေါ့နော်အဲ့လိုဒီထိတွေ့ဖို့ဆိုလို့ရှင်နံပါတ်၁ကတော့ကျွန်မတို့ယုံတည်ထောင်ထားပါတယ်နော်လွှတ်တော်ကိုယ်စားလှယ်များရဲ့ယုံဆိုပြီးတော့မှကျွန်မတို့တည်ထောင်ထားတယ်နော်အဲ့မှာလဲတပတ်ကို6ရက်ပေါ့နော်ကျွန်မတို့ယုံဖွင့်ပြီးတော့မှယုံဝန်ထမ်းထားထားတယ်ဘာဖြစ်လို့လဲဆိုတော့ကျမတို့ကိုယ်စားလှယ်တွေကလည်းလွှတ်တော်တက်ရသေးတာဆိုတော့လေအဲထားထားပြီးတဲ့အခါကျတော့ကျမတို့ကဘယ်သူပဲလာပြောပြောကျမတို့အိစာအုပ်ထဲမှာ register လုပ်ပြီးရေးသွင်းနေပေါ့နော်ပြီးလို့ရှိရင်သူတို့စာနဲ့ပိနဲ့တင်ခိုင်းပါတယ်ရှင်အဲ့လိုတင်ခိုင်းပြီးတဲ့အခါကျလို့ရှိရင်အဲကျမတို့ကဒီလွှတ်တော်ကိုယ်စားလှယ်တွေစုံတဲ့အချိန်ကျလို့ရှိရင်ဒီတင်လာတဲ့ဒီအရေးကိစ္စတွေကိုကျမတို့အစည်းအဝေးလေးလုပ်ပြီးတော့မှဘယ်ဟာကတော့ဖြင့်ဒီဆောင်ရွက်ရမယ်ဘယ်ဟာတော့ဖြင့်ဟိုနှစ်သိမ့်ဆွေးနွေးရမယ်เนาะဘာတော့ဖြင့်ဒီဘယ်ဌာနကိုလွှဲဥပါပေါ့เนาะဒီဟို refer လုပ်ရမယ်ဆိုတာမျိုးပေါ့เนาะစသဖြင့်ကျမတို့ဒါမျိုးလေးတွေလုပ်ဖို့ရှိပါတယ်အလတ်တလောတော့ကျမတို့ရုံးလဲတည်ထောင်ပြီးပြီဟိုဝန်ထမ်းလဲထားပြီးပြီပြီးလို့ရှိရင်လဲအဲကျမတို့မြို့နေရတော့ဘာပဲပြောပြောရန်ကုန်မြို့ပေါ်ဆိုတော့လေဟိုတိကြပါတယ်ရှင်။နောက်ရုံးရှိမှန်တိအောင်ပြီးလို့ရှင်ဒီကိုယ်စားလှယ်ရဲ့ဟိုဆက်သွယ်ရန်ဖုန်းနံပါတ်တို့ဘာတို့တွေလဲကျမတို့ pamphlet ရိုက်ပြီးတော့မှကျမတို့ဝေမှာပါရှင်။ဝေပြီးလို့ရှင်ဒီကျမတို့တကုံမြို့နယ်ထဲမှာရှိတဲ့ဟိုဒီအစိုးရရုံးနေလဲလေဟိုတနေ့ရပဲကျမတို့သွားတွေ့လိုက်ပါတယ်။အရုံးစုံအောင်ကျမတို့တွေ့လိုက်ပါတယ်ရှင်။တွေ့လိုက်တဲ့အခါကျတော့အဲ့ဒါရည်ရွယ်ချက်ကတော့ဗာလဲဆိုလို့ရှင်ဒီအယတအစိုးရပေါ့နော်ဒီပြည်သူကတင်မြှောက်လိုက်တဲ့အယတအစိုးရအခုချိန်မှာတက်လာတဲ့အခါကျတော့ဒါအစ်စ်ဖြစ်တယ်ပေါ့နော်အစ်စ်ဖြစ်တဲ့အခါကျတော့ဒီလိုကိုယ်စားလှယ်တွေနဲ့အစိုးရရုံးနေနဲ့ဒီဆက်ဆံရေးပြည်လဲဖို့လိုတယ်ပူးပေါင်းဆောင်ရွက်ဖို့လိုတယ်တဦးနဲ့တဦးနားလဲဖို့လိုတယ်ပေါ့နော်နားလဲဖို့လိုတဲ့အတွက်ကိုကျမတို့တယုံစင်တယုံတက်နဲ့ကျမတို့တနေ့ကုန်အချိန်ပေးပြီးတော့မှ line မိတ်ဆက်တယ်ပြီးလို့ရှိရင်ကျမတို့ဒီတယောက်နဲ့တယောက်ဆက်သွင်းရန်ဖုန်းနံပါတ်တွေလဲလဲတယ်ပေါ့နော်စသဖြင့်ဒါမျိုးလေးတွေကျမတို့အရင်စလုပ်ပါတယ်ဒါကတော့အစိုးရရုံးနေကိစ္စပေါ့နော်အပြီးလို့ရှိရင်လည်းကျမတို့မြို့နယ်ထဲမှာရှိတဲ့ဒီဟိုပါပေါ့ဒီ civil society organization တွေပေါ့နော်ဒီလူမှုအဖွဲ့အစည်းတွေနဲ့လည်းကျမတို့တွေ့ပါတယ်ရှင
်ဒေါက်တာဒေါက်တာသက်ခိုင်ရဲ့ပေါ့နောက်ကြောင်းလေးကိုကျမပြန်ကြည့်တဲ့ခါကျတော့ဒေါက်တာဒေါက်တာသက်ခိုင်ကအရင်တော့ဆိုလို့ရှိရင်အမျိုးသမီးစီးပွားရေးဆွမ်းဆောင်ရှင်များအသင်းမှာလည်းအဓိကကျတဲ့နေရာကနေပါဝင်ခဲ့ပါတယ်ပြီးတော့မြန်မာနိုင်ငံကုန်သွယ်ရေးများအသင်းနဲ့ဆက်မှုလက်မှုလုပ်ငန်းရှင်အသင်းမှာလည်းအတွင်းရေးမှူးတစ်ယောက်အနေနဲ့တက်တက်ကြွကြွပါဝင်ခဲ့တယ်ပေါ့နော
်
အဲ့တော့ကိုယ့်ရဲ့ဒီအတွေ့အကြုံလေးတွေနဲ့ပေါ့လေဒီရှေ့ဆက်ပြီးတော့ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတဲ့အခါမှာကိုယ့်ရဲ့အတွေ့အကြုံလေးတွေကိုပေါ့လေဟိုဘယ်လိုများအကြံပေးချင်ပါလဲဒီစီးပွားရေးတိုးတက်မှုရှိအောင်ပေါ့နော်ဒီမျိုးသမီးတွေဘဝတွေလည်းပို့ပြီးတိုးတက်အောင်ပေါ့လေဘယ်လိုများအကြံပေးချင်ပါလဲရှင်
အော်ကျမပထမတော့စီးပွားရေးဘယ်လိုတိုးတက်အောင်လုပ်မလဲလို့အရင်ဖြေချင်ပါတယ်ရှင်။ဟိုစီးပွားရေးတိုးတက်အောင်လုပ်ဖို့ဆိုရင်ကျမတို့ကဟိုနိုင်ငံတကာကိုကြည့်လိုက်လို့ရှင်လေ။ဒီ SMEs တွေပေါ့နော်။ဟိုအသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေနော်။ဒါတွေကိုနိုင်ငံတော်အစိုးရနေပြီးမြေတောင်မြှောက်ဖို့လိုပါတယ်။အဲ့လိုမြေတောင်မြှောက်ဖို့အတွက်ကိုဒီဥပဒေတွေရှိဖို့လိုတယ်၊နည်းဥပဒေတွေရှိဖို့လိုတယ်။နော်ဒါတွေကိုမြေတောင်မြှောက်ဖို့လို့အတွက်ကိုဒီအစိုးရ agency ရှိဖို့လိုတယ်ဒီ agency ကနေပြီးတော့มาဒီစီးပွားရေးလုပ်ငန်းရှင်တွေရဲ့လိုအပ်ချက်တွေကိုကျွန်တော်တို့ဖြည့်ဆည်းပေးနေဖို့လိုတယ်ပေါ့နော်ဥပမာအားဖြင့်ပြောရင်ဒီချီးငွေအလွယ်တကူရနိုင်မှုတို့နောက်တစ်ခုကနည်းပညာလွှဲပြောင်းရယူတာတို့နောက်တစ်ခုက management ပေါ့နော်ဒီကိုယ်စီးပွားရေးကိုဟိုထိထိရောက်ရောက်ဦးဆောင်နိုင်ဖို့စနစ်တကျဟိုတည်ထောင်နိုင်ဖို့စတဲ့သင်တန်းတွေပေါ့နော်အဲဒါမျိုးတွေလည်းပေးတယ်မှာလည်းရှင်အဲပြီးလို့ရှိရင်လည်းဒီအကြံဉာဏ်ပေးတာပေါ့နော်ဒီ mentor တို့ဘာတို့ပေါ့ဒီ di အကြံဉာဏ်ပေးပြီးတော့မှစီးပွားရေးလုပ်ငန်းရှင်တဦးကိုဒီစီးပွားရေးပညာရှင်တွေကအကြံဉာဏ်ပေးပြီးတော့မှเนาะသူတို့ရဲ့အရေးအချင်းတွေပို့ပြီးတိုးတက်သွားအောင်လို့အတွက်ကိုအနီးကပ်ပေါ့เนาะဒါမျိုးလေးတွေလောက်တာပေါ့เนาะဒါနိုင်ငံတကာမှာလည်းအောင်မြင်ပါတယ်ရှင်เนาะစီးပွားရေးလို့ပြောလို့ရှင်ကျမတို့ကတော့အကြီးအသေးအလက်အကုန်ရှိတယ်ပေါ့เนาะဆိုတဲ့အခါကျတော့ကျမတို့ကဒီစီးပွားရေးအသေးတွေအလက်ဖြစ်အောင်အလက်တွေအကြီးဖြစ်အောင်ပေါ့เนาะဒီနိုင်ငံတော်ကနေပြီးတော့မှ institutional support ပေါ့เนาะဆိုလို့ရှင်နိုင်ငံတော်ကနေမြေတောင်မြောက်တာတွေလောက်ရပါမယ်နော်စီးပွားရေးတွေကောင်းမှသာလင်စီးပွားရေးတွေကနေပြီးတော့မှဒီအခွန်ဆောင်မယ်ပေါ့နော်ဆိုလို့ရှိရင်အဓိကကကြတော့ဒီစီးပွားရေးလုပ်ငန်းတွေမှာနိုင်ငံတော်ကနော်ကိုယ့်ရဲ့ပိုင်ဆိုင်မှုကဘယ်စီးပွားရေးအောင်မြင်တဲ့စီးပွားရေးတိုင်းကနိုင်ငံတော်ကသူ့ရဲ့ဟိုဒီ equity ပါနေတယ်လို့ပေါ့နော်ဒီပိုင်ဆိုင်မှုပါနေတယ်လို့ပဲပေါ့နော်စီးပွားရေးအောင်မြင်လေးနိုင်ငံတော်ကအခွန်ရလေးပေါ့နော်အခွန်ရလေးဒီအခွန်အခတွေနဲ့တိုင်းပြည်အကျိုးပြန်လုပ်ပေးနိုင်လေးဖြစ်တယ်ပေါ့နော်ဆိုတဲ့အခါကျတော့အစိုးရတရက်အနေနဲ့စီးပွားရေးတွေမြေတောင်မြောက်ဖို့လိုပါတယ်ဒီစီးပွားရေးတွေကလည်းဒါကြည်ကြည်နက်နက်နဲ့အစိုးရကိုအခွန်နဲ့အခတွေပေးဆောင်ပြီးတဲ့အခါကျတော့အစိုးရကလည်းတာဝန်ရှိရှိနဲ့တာဝန်သိသိနဲ့ဒီ tax payer money တွေပေါ့နော်ဒီအခွန်ထမ်းနေရဲ့ပတ်စံကိုတိုင်းပြည်အများကောင်းမှုလို့အတွက်ကိုကျွန်တော်တို့ public investment လို့မျိုးပေါ့နော်ဒီဆယ်တွေစောက်တာတို့ဒီလမ်းဖောက်တာတို့တရားစောက်တာတို့ပေါ့နော်စသဖြင့်ဒါမျိုးတွေပေါ့ဒီအများစုအဆင်ပြေအောင်ကျွန်တော်တို့အစိုးရထိတိယောက်ရောက်လုပ်ပေးဖို့လုပ်ပါရရှင်အဲ့ဒါတစ်ပိုင်းပေါ့နော်နောက်တစ်ပိုင်းကကြတော့ဒီစီးပွားရေးတွေကောင်းလာခြင်းအပြင်ကျွန်တော်တို့အလုပ်ကင်ခွင့်ကမ်းတွေများလာပါမယ်များလာလို့ရှိလို့ရှိရင်ကျွန်တော်တို့ဒီ labor market ပေါ့နော်အလုပ်သမားစည်းကွဲလို့ပြောလို့ရှိရင်ကျွန်တော်တို့ demand and supply ပေါ့နော် market လို့ပြောတိုင်းကဈေးကွက်လို့ပြောတိုင်းကဒီဝယ်လိုအားနဲ့ရောင်းလိုအားပေါ့နော်ဆိုတဲ့အခါကျတော့ကျွန်တော်တို့ကအလုပ်လိုချင်တဲ့လူတွေနဲ့အလုပ်ကင်ခွင့်လန်းနဲ့နော်အခုအချိန်မှာဆိုလို့ရှိရင်အလုပ်ကင်ခွင့်လန်းနေရနေပြီးတော့မှအလုပ်လိုချင်တဲ့လူကများနေပါတယ်များနေတော့လူတွေရဲ့တန်ဖိုးကကျနေတယ်ပေါ့နော်ဆိုလို့ရှိရင်တစ်ချိန်ကျလို့ရှိရင်စီးပွားရေးတွေကောင်းသွားလို့အလုပ်ကင်ခွင့်လန်းနေများလာလို့ရှိရင်လူတွေကအလုပ်ကင်နေများလာတဲ့အချိန်မှာဟိုအလုပ်ကင်နေဟိုရွေးစရာရှိတယ်ရှိလာတယ်ပေါ့နော်အဲ့ဒီအချိန်မှာသူတို့ပိုကောင်းတဲ့အလုပ်တွေရွေးချယ်ပြီးလုပ်ခြင်းအပြင်လူတူချင်းစီရဲ့ဘဝဖွံ့ဖြိုးတိုးတက်မှုပေါ့နော်ရှိပါတယ်ရှင်နောက်တစ်ခုကကြတော့အစိုးရတစ်ခုအဓိကဟိုအရေးတကြီးလှုပ်တဲ့နားပါလဲဆိုလို့ရှင်လူတွေရဲ့ကျမတို့တိုင်းသူပြည်သားတွေရဲ့နိုင်ငံသားတွေရဲ့လူမှုဖူလုံရေးပေါ့နော်ဆိုလို့ရှင်အလုပ်ရှိတဲ့လူတိုင်းကဟိုဒီသူတို့မှာ saving ပေါ့နော်ဒီစုဆောင်းငွေရှိရမယ်ပြီးလို့ရှင် insurance ပေါ့ health insurance လို့မျိုးဒီနေမကောင်းမကျန်းမာလို့ရှင်ဒီလိုမျိုးအာမခံဟိုဝယ်ထားတာရှိပြီးတော့မှအာမခံကနေပြီးတော့မှပေးချေတာမျိုးပေါ့နော်။နောက်အခုချိန်မှာတော့ကျမတို့ကစံမာရေးလို့ပြောလိုက်လို့ရှင်အိမ်တိုင်းဟာအိမ်အောင်စုတိုင်းဟာစံမာရေးတစ်ခုကိုယ့်အိမ်သူအိမ်သားဖြစ်ပြီဆိုလို့ရှင်ကိုယ့်အိမ်ထဲကပတ်စံနေပဲအဲကူကြရပါတယ်။ဒီအတွက်ကိုလည်းဒီအနာဂတ်အတွက်သုံးဖို့စံမာရေးကိစ္စအတွက်သုံးဖို့ဆိုတော့စုဆောင်ထားငွေတွေလည်းနည်းပါတယ်ရှင်။အဲ့လိုမျိုးစနစ်လေးဒီကနေပြီးတော့မှကျမတို့ဒီလူမှုဖူလုံရေးစနစ်ကိုအကောင်းအောင်ပေးနိုင်အောင်ကျမတို့တဖြည်းဖြည်းသွားမှာပေါ့နော်အဲ့လိုသွားမှသာလျှင်ဟိုဒီတတိုင်းပြည်လုံးရဲ့ဒီ inclusive growth ပေါ့နော် inclusive development ပေါ့နော်လူတိုင်းပါဝင်တဲ့ဖွံ့ဖြိုးတိုးတက်မှုကျမတို့ရောက်မှာဖြစ်ပါတယ်ဆိုတော့ကျမပြောချင်တာတော့ဒီစီးပွားရေးနဲ့စရမယ်ပေါ့နော်စီးပွားရေးနဲ့စမှနိုင်ငံတော်ကလည်းဒီနိုင်ငံတော်အစိုးရကလည်းအခွန်အခတွေများများရတယ်နော်အခွန်ထမ်းနေရလည်းအခွန်ဆောင်နိုင်တယ်ပြီးလို့ရှင်ဒီဆောင်ထားတဲ့အခွန်နေနဲ့လည်းဒီဒီဟို public service တွေပေါ့နော်ဒီဝန်ဆောင်မှုတွေများများပို့ရပြီးတော့မှနောက်ကိုမိသားစုကိုဘွားကိုလည်းတည်ထောင်နိုင်ပြီးကိုကျမကိုဖန်တီးနိုင်တဲ့မိသားစုတွေဖြစ်လာပြီးတဲ့အခါကျတော့မှဟိုလူတွေရဲ့ဖွံ့ဖြိုးတိုးတက်မှုပေါ့နော်ကျန်းမာရေးအဆင့်တန်းတွေမြင့်လာမယ်နောက်ပညာရေးအဆင့်တန်းတွေမြင့်လာပြီးတော့မှတဖြည်းဖြည်းနဲ့တိုင်းပြည်တစ်ခုလုံးဖွံ့ဖြိုးတိုးတက်တာကိုရောက်မှာပါရှင
်ဟုတ်ကဲ့ပါဟိုလူခေါ်မလဲဆိုတော့ဒီရှေ့လျှောက်ပြီးတော့ပေါ့လှုပ်ရမယ်အလုပ်တွေကတော့အများကြီးပဲပေါ့အများကြီးပါရှင်ဟုတ်ကဲ့ဟုတ်ကဲ့ပြီးတော့စိန်ခေါ်မှုတွေကလည်းအများကြီးစောင့်နေပါတယ်
ဟုတ်ကဲ့ပါရှင်ဟို
နိုင်ငံကြီးနှစ်ပေါင်း50လောက်ပေါ့နော်ဟိုအချင်းတဲ့ကြက်တဲမှာနေခဲ့ကြရပြီးတော့ဒီအခုမြန်မာဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာတဲ့အခါမှာရင်ဆိုင်ရမယ့်အခက်အခဲတွေကတော့ဟိုတွေးတော်မတွေးဝင်ဘူးပေါ့နော်
ဟုတ်ကဲ့ပါရှင်
အဲ့တော့အဲ့ဒီဟာတွေဖြတ်ကျော်ဖို့ဘယ်လိုများအားတွေမွေထားပါလဲရှင
်အဓိကကတော့ကျမတို့ခေါင်းဆောင်ပေါ့နော်ဆိုလို့ရှိရင်ကျမတို့ဟိုခေါင်းဆောင်လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကတော့ဒီဟိုဥဆောင်မှုလည်းမှန်ကန်တယ်နောက်ပြတ်သားတယ်အဲပြီးပြန်လို့ရှိရင်လည်းဟိုအာတာချက်တစ်ခုကဒီဒေါ်အောင်ဆန်းစုကြည်ပြောတဲ့စကားကိုပြည်သူလူထုကယုံကြည်တဲ့အတွက်ကိုလိုက်နာတယ်လက်ခံတယ်ပေါ့နော်ဆိုလို့ရှိရင်အဲ့ဒါလေးတွေကတော့အာတာချက်ဖြစ်ပါတယ်ရှင်ဟိုအားနည်းချက်တွေလို့ပြောလို့ရှိရင်တော့ကျမတို့ပြည်သူလူထုမှလည်းဟိုအတွေးအမြင်တွေအမျိုးမျိုးရှိတာတို့နော်တချို့လဲနည်းနည်းအစွန်းရောက်တွေးတာတို့ဘာလို့ဒါမျိုးလေးတွေလည်းရှိတယ်ပေါ့နော်အဲနောက်တစ်ခုကကြတော့ဒီ အခုမှသာလင်းတော့ပြည်သူလူထုကလည်းကြည်လို့ရှိရင်နိုင်ငံသားတွေအနေနဲ့ကြည်ငါတို့တကယ်ရွေးကောက်တင်မြှောက်ထားတဲ့တကယ်အယတ္တအစိုးရစစ်စစ်ဖြစ်တယ်ဆိုတာမျိုးနဲ့ဟိုမျှော်လင့်ချက်တွေအများကြီးရှိကြပါတယ်ရှင်ဒီအဲ့မျှော်လင့်ချက်တွေအတိုင်းလိုက်လို့ဖို့ဟာတော့တော်တော်လေးတော့လေဟိုကြိုးကြိုးစားစားလုပ်ရမယ်ပေါ့နော်ဒါတွေက challenge ပေါ့နော်ဒီ expectation ပေါ့ public ရဲ့ expectation ပေါ့မျှော်လင့်ချက်တွေတအားကြီးတဲ့အချိန်မှာကျွန်တော်တို့ကကိုယ့်ဟာကိုယ်ရှင်းအောင်လုပ်ရမယ်ပေါ့နော်ဒီ9နှစ်အတွင်းမှာပထမ2နှစ်ဘာဖြစ်နိုင်လဲနောက်ဒီ9နှစ်အတွင်းမှာဘာလုပ်မယ်ဆိုတဲ့ဟာဒီရေတိုးမှာဘာဖြစ်အောင်လုပ်မယ်ပြီးလို့ရှိရင်ဒီအလေအလတ်အတန်းမှာပေါ့နော်ဘာလုပ်မယ်ပေါ့ပြီးလို့ရှိရင်ရေရှည်အတွက်လည်းဘာတွေ foundation တွေပေါ့နော်ဘယ်လိုတွေချခဲ့မယ်ဆိုတာ ਨੇ နောက်ရေရှည်သွားဖို့အတွက်ကိုဟိုလုပ်ရမှာပါရှင်အဲကြတော့ဒီကျွန်တော်တို့ဒီအစိုးရတရရဲ့လုပ်မယ်အလုပ်တွေကိုကိုယ့်ဟာကိုယ်ရှင်းအောင်ရင်လုပ်ပြီးလို့ရှိရင်ဒါတွေကိုလည်းပြည်သူတွေလည်းရှင်းလင်းနေအောင်သိဖို့လိုပါတယ်ဒီအတိုင်းတာဒီအချိန်တိုင်းတာမှာတော့ဒီအလုပ်ငန်းတွေကဖြစ်မြောက်အောင်မြင်နိုင်တယ်ဒီအချိန်မှာတော့ဒီအလုပ်ငန်းတွေကဖြစ်မြောက်အောင်မြင်နိုင်တယ်ပေါ့နော်ဟိုတိတ်ရေရှည်မှာရမယ့်ဟာကြတော့လေဒီ9နှစ်ကြော်မှပဲရမှာ၄လည်းရှိနိုင်ပါတယ်ရှင်ဒါတွေကိုကျွန်တော်တို့ကပြည်သူတွေကိုကျွန်တော်တို့ကအသိပညာပေးပြီးတော့မှဆွေးနွေးရမှာပါရှင်
အခုဆိုရင်ဒီတွတ်တော်ထဲမှာပေါ့နော်မျိုးသမီးဥယေကလည်းနည်းနည်းလေးများလာပြီအရင်ကလည်းစားလို့ရှိရင်တော်တော်လေးများလာပြီပေါ့23ရာခိုင်နှုန်းလောက်ပါလာပြီဆိုတော့မျိုးသမီးတွေရဲ့လိုအပ်ချက်ပေါ့သူတို့နဲ့ပတ်သက်တဲ့ဒီဟို facility တွေပေါ့နော်လိုအပ်တာတွေလုပ်ပေးဖို့ပံ့ပိုးပေးဖို့ပေါ့အခြေအနေဘယ်လိုရှိပါလဲရှင
်ဒီ23ရာခိုင်နှုန်းတော့အမျိုးသမီးတွေလွတ်တော်ရဲ့ရောက်တယ်နော်အရင်တော့မရှိခဲ့တဲ့ဒီ facility မျိုးပေါ့နော်ထောက်ပံ့မှုမျိုးလိုလာတယ်အပါလဲဆိုလို့ရှိရင်ကျမတို့ဒီအမျိုးသမီးလွှတ်တော်အမတ်တွေ3ဦးပေါ့နော်2ဦးကတော့ကလေးငယ်ငယ်လေးနဲ့နော်2ဦးကတော့ကလေး7လနဲ့လာတယ်နောက်2ဦးကတော့ဟိုလွှတ်တော်ရောက်မှကလေးမွေးတယ်ပေါ့နော်သူလည်းကမ်ပိန်းကာလကလည်းဒီကိုဝန်ကြီးနဲ့မပေါ့မပါနဲ့ကမ်ပိန်းဆင်ခဲ့ရမှာပဲအဲပြီးပြန်လို့ရှိရင်အခုကျမှဒီလွှတ်တော်ရောက်မှကိုဝန်ရှိနေတဲ့အမျိုးသမီးကလည်းရှိတယ်ဆိုတဲ့အခါကျတော့ကျမတို့ကလုပ်ငန်းခွင်တွေကိုဒီ family friendly work environment ပေါ့နော်ဒီမိသားစုတွေအမျိုးသမီးတွေလည်းဝင်ပြီးအလုပ်လုပ်လို့ရအောင်ပေါ့နော်ဟိုလွှတ်တော်မှာလည်းကလေးဌာနလေးတို့เนาะအစသဖြင့်เนาะစီပင်ရိပ်သားမှာနေရတယ်ဆိုလို့ရှင်လဲစီပင်ရိပ်သားမှာကလေးရင်းဌာနလေးတို့ပေါ့เนาะအဲ့လိုလေးတွေထားပေးခြင်းအပြင်ဒါအရင်တုန်းကမလိုအပ်ခဲ့တဲ့အဲကျွန်တော်တို့ facility ပေါ့နော်ထောက်ပံ့မှုမျိုးတွေအခုအမျိုးသမီးတွေ workforce တွေရောက်လာကြတဲ့အချိန်မှာလိုအပ်တာတွေပေါ့အဲဒီလိုမျိုးနေရာမှာတောင်းဒီလိုမျိုးပေါ့နော်ဒီ73ရာခိုင်နှုန်းမှာပါတဲ့အမျိုးသမီးတွေတောင်းမှာလိုအပ်နေလို့ရှိရင်တော့ကျွန်တော်တို့အမျိုးသမီးတွေအများကြီးအလုပ်လုပ်တဲ့နေရာတွေရှိပါတယ်ရှင်အဲ့လိုမျိုးနေရာတွေမှာဆိုပို့ပြီးတော့မှလိုအပ်ပါတယ်ဒီအမျိုးသမီးတွေကသူတို့ career drop out မဖြစ်ဖဲနဲ့ပေါ့နော်သူတို့အလုပ်ကလည်းတစ်ဖက်မိသားစုကိစ္စလည်းတစ်ဖက်တိတ်ကိုမှဟိုဘဝမှာတိတ်ကိုအလုတ်ရှုပ်တဲ့အချိန်မျိုးမှာအထောက်ပံ့လေးရလိုက်ခြင်းအပြင်သူ့ရဲ့ကယ်ရီယာကနေရပ်နားရတာမျိုးမဟုတ်ဘဲနဲ့ရေရှည်သူလှုပ်သွားနိုင်အောင်ပေါ့နော်ဒါကျွန်တော်တို့ကလုပ်ငန်းခွင်တွေကနေပြီးတော့မှကူညီဖို့လေလိုပါတယ်ရှင
်ကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးအများကြီးတင်ပါတယ်ရှင်ဘုမ
ဒါကတော့